Tigini Septimala Sangayaniha, Bibi Saya Democracy Nemo, Natal Sangakuni, Bibi Saya Democracy Nego, Nibiroga Luto Yawanga the Besama Tiginit and Babare. Tini Bibi Saya Democracy Ne Samboga, Public Participation for Democracy, Democracy to a Bidu Mia Bawan Ye Pipiro, Yamanangahale, no Malashi and Nima to read to Gabo Tizimba Mamo, Tisambong Ne Bizo Gaini Nirello, Piranso Luto Naga, Dura Ushimanga, a canna puya, Mengoma, Tedwin Biota Dabare. Democracy Senegal Possound Lem Yamanangama, Nangantiny Ejan Yin, Dia Uri, Somuiha, Tiga, Lo at Chapinabi. Democracy Senegal Possound, we may shake up Boji at Dremma, Piduri Alo Bowen Tabo to a let Kulu die don't worry.
No, my life here in my temple, the man in a recovery. You Alo Bowen Bama, Democracy, Omi Mesura, Alunga, Yuji Lek and Jalim. ဒီမိုကရေစီကြီးဒီလိုအလုံးပါဝင်ရေးကိုပြန်နှံ့တည်ရှိအောင်လက်တွေ့ရင်ပါဝင်ဆောင်ရွက်ချက်ဖြင့်ကျွန်တော်နိုင်ငံကိုရင်းနှံတာပြီး
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ကတော့နိုင်ငံမှာဖွဲ့စည်းမှုအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ရှိနေတဲ့လိုအပ်ချက်တွေကိုဆက်ပြီးတော့အကောင့်အထည်ဖော်နိုင်ဖို့အတွက်ရွေးကောက်ပွဲဟာအရေးကြီးကြောင်းအခန့်အနှံ့ရဲ့မိန့်ခွန်းအတွင်းမှာထည့်သွင်းပြောကြားသွားပါတယ်။ဒါကြောင့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့လိုသလိုရွေးကောက်ပွဲက
ဒီလိုလားတွေအတွက်လောလောဆယ်အထူးအလေးထားဆောင်ရွက်ရမှာတော့နိုဝင်ဘာလ10ရက်နေ့မှာကြာရောင်းနဲ့ထွေထွေရွေးကောက်ပွဲကြီးလွတ်လပ်တရားမျှတကြီးတည်ငြိမ်အေးကြံစွာဖြစ်မြောက်ခြင်း ਨੇ ရွေးကောက်ပွဲမှာထွက်ပေါ်လာတဲ့ပြည်သူစံတာကိုလေးလားဈေးစာအကောင့်ထဲပေါ်ရည်လို့ဖြစ်ပါတယ်2019ရွေးကောက်ပွဲရဲ့အစမှန်တဲ့အောင်မြင်မှုအတိုင်းအတာဟာကျမတို့နိုင်ငံရဲ့ဒီမိုကရေစီပြည့်ပြည့်ပြောင်းလဲရေး မြန်မာပြည်ရောက်ပြီးမြန်မာအသက်တာရရှိရဆိုတာကိုထင်ရှားစွာပြောပါလိမ္မာဖြစ်ပါပြည်သူလူထုရဲ့စိတ်အားထက်သန်တဲ့ပါဝင်ဆောင်ရွက်မှုနဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးမြန်ဆိုင်အေးကျန်းစွာပေါ်ထွန်းလာစေချောင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ယနေ့အပြည့်ပြည့်ဆိုင်ရာဒီမိုကရေစီနေ့အတွက်ဆုတောင်းဖြစ်ပါတယ် ဒါကတော့နေပြည်တော်မှာကျင်းပတဲ့ပြည်ပြည်ဆိုင်ရာဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ပြောကြားခဲ့တဲ့မင်ကွန်းနဲ့ကကောက်နှုတ်ချက်တချို့ပါရှင်ဒီကနေ့ကျင်းပတဲ့ပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ခန်းနာကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းတဝန်လှပေးဖို့ခဲ့ပြီးတော့သူ့ရဲ့တဝန်လှခြင်းမှာလည်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲကြီးဟာလ
င်အောင်မြင်တဝင်လွှာတွေကိုလည်းဖတ်ကြားခဲ့သလိုရပ်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကလည်းဒီမိုကရေစီနဲ့ပတ်သက်တဲ့စာရန်တွေကိုဒီအခမ်းအနားတွင်မှာဖတ်ခဲ့ကြပါတယ်။ဒါ့ပြင်လည်းရန်ကုန်မှာအပြည်ပြည်ဆိုင်ရာဒီမိုကရေစီနဲ့အခမ်းအနားကိုလည်းဒီကနေ့မှာပဲကျင်းပခဲ့ပါတယ်ရှင်။